ရှင်များခင်ဗျာ2009ခုနှစ်ရောက်လာတဲ့အခါမှာမြန်မာနိုင်ငံပေါ်နိုင်ငံတကာ PR တွေဘလောက်ထိကြားရောက်လာနေသလဲဆိုတာကိုဒီနေ့ဆွေးနွေးမှာဖြစ်ပါတယ်။နိုင်ငံတကာ PR ဆိုတဲ့နေရာမှာမြန်မာအင်ဂျင်နီယာဖြစ်တဲ့တရုတ်၊အိန္ဒိယ၊အာဆီယံစတဲ့နိုင်ငံတွေရဲ့အဓိကတက်တက်ကြွကြွ PR ပြနေကြတဲ့အမေရိကန်ပြည်ထောင်စုကမ္ဘာ့ကုလသမဂ္ဂနဲ့ EU ၊ ယောဘသမဂ္ဂတို့ရဲ့အနေထားသူတို့ရဲ့ PR သူတို့ရဲ့တွန်းအားကိုအဓိကထားပြီးဒီနေ့ဆွေးနွေးမှာဖြစ်ပါတယ်။ပထမအဆုံးကျွန်တော်ဦးအောင်တင်ကိုမေးပါစီခင်ဗျာ။အထူးစိတ်ဝင်စားဖို့ကောင်းတာတစ်ခုကတော့အမေရိကန်ပြည်ထောင်စုမှာဆိုရသစ်တရားရရှိလာတော့မှဖြစ်ပါတယ် January 20ကစပြီးတော့ဆိုတော့အခုသမ္မတဖြစ်လာမဲ့ Mr. Barack Obama ကသူမဲဆွေစဉ်ကာလတုန်းကတော့ဗမာလူတက်မပြောပေမဲ့လည်းဒါအီရန်လူနိုင်ငံမျိုးရဲ့ခေါင်းဆောင်နဲ့သူကထိုင်ပြီးတော့ဆွေးနွေးစကားပြောဖို့ဝန်မလေးဘူးဆိုတဲ့သဘောမျိုးပြောခဲ့ပါတယ်။ဒါနဲ့ဆက်ဆက်ပြီးတော့မြန်မာအရေးစိတ်ဝင်စားတဲ့သူကအော်အဲ့လိုဆိုရင်မြန်မာအစိုးရနဲ့လည်းပဲသူရဲ့ဆက်ဆံရေးပုံစံဟာတမျိုးတမီပြောင်းလာလိမ့်မလားဆိုပြီးတော့တွက်ခဲ့ကြပါတယ်။ဥအောင်တင်ဘယ်လိုအလားအလာရှိပါလဲခင်ဗျာ
။ကျွန်တော်အဲ့ဒီတော့တော့ဒီသမ္မတလောင်းဥဘာမအနေနဲ့ပေါ့နော်ဒီယူကောက်ဝဲမဲဆွေကာလမှာအဲ့လိုအာနာရှင်နေတဲ့သူဆွေးနွေးဖို့အစီအစဉ်ရှိရလို့ပြောခဲ့တာရှိတယ်။အဲ့ဒီအချိန်တော့သူနဲ့ရှင်ပြိုင်ဟိုယူကောက်ဝဲဝင်နေတဲ့ဒီစီနေတာကလင်တန်ကကြာအဲ့လိုပြောဆိုတာကိုသူကရင်းကျက်မှုမရှိဘူးလို့ပြစ်တင်ရှုတ်ချခဲ့တာရှိတယ်။ဥဘာမကိုနိုင်ကလည်းနောက်ပိုင်းအဲ့မဲဆွေဝဲကာလတစ်လျှောက်လုံးကအဲ့လိုမျိုးအတုံးတုံးတွေကိုပြန်မပြောတော့ဘဲနဲ့ဟိုပိုပြန်ပြီးတော့ဒီရှော့တာတွေ့ရတာလေ။ဆိုတဲ့အခါကျတော့ဟိုဒီဥဘာမသမ္မတအဖြစ်ယူကောက်ခံတင်မြောက်ခံပြီးရဲ့နောက်ဒီစနေဒါကလင်တန်ကိုသူရဲ့နိုင်ငံခြားရေးဝန်ကြီးအဖြစ်လက်ခံဆောင်ရွက်ဖို့စီရင်တဲ့အခါမှာလည်းသူတို့နှစ်ယောက်ကြားမှာဟိုတစုံတရာနားလည်မှုရှိလို့ကျွန်တော်ယူဆပါတယ်ဆိုတော့သမ္မတဥပမာပြောခဲ့သလိုပေါ့နော်ဒီအာနာရှင်နေနဲ့ဘာမှအကန့်အသတ်မရှိသူဆွေးနွေးမယ်လို့မထင်ပါဘူးအဲ့လိုမဖြစ်အောင်လေဒီစနေဒါကလင်တန်ကသူရဲ့ဒီဟိုနိုင်ငံခြားရေးဝန်ကြီးယာတွေကိုသုံးပြီးတော့ဒီသမ္မတဟိုညှိနှိုင်းမှာပါ
ဆိုတော့ဆရာဦးတန်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ပထမဆုံးပြောချင်တာကတော့ဥပမာရဲ့အမိအရာရှိတွေနဲ့ကျွန်တော်တို့တွေ့ဆုံပြီးတော့ပြောဆိုတာမျိုးတွေရှိခဲ့ပါတယ်။ဥပမာတက်လာခဲ့လို့ရှိရင်လည်းပဲမြန်မာပြည်ကိစ္စမိထားမှာမဟုတ်ဘူး။သူတို့တက်တက်ကြောက်ကြောက်ဆောင်းရဲမှာဖြစ်တယ်ဆိုတဲ့ဟာမျိုးကိုကျွန်တော်ကြားထားပြီးသားဖြစ်ပါတယ်။ဒါကြောင့်မလို့ဒီအခုလောလောဆယ်မှာဒီ Hillary Clinton ကလည်းပဲနိုင်ငံခြားရေးဝန်ကြီးဖြစ်လာတော့မှဖြစ်တဲ့အတွက်ကြောင့်မလို့သူ့အနေနဲ့လည်းပဲ Clinton လက်ထက်ထဲကရှိတဲ့ policy ကိုဆက်လက်ပြီးတော့ကျင့်သုံးမှာဖြစ်တဲ့အတွက်ကြောင့်မလို့မြန်မာနိုင်ငံရေးကအလားအလာရှိတယ်လို့ကျွန်တော်မြင်ပါတယ်
ဆရာအဲ့တော့ကျွန်တော်ဒီမှာကြားဖြတ်မိပါစေမြန်မာအရေးကိုတော့အမေရိကန်ပြည်ထောင်စုကတက်တက်ကြွကြွရှိမယ်ဆိုတာဥပမာကခေါင်းဆောင်နဲ့တိုက်ရိုက်တွေ့မယ်ဆိုတာလည်းမတက်ကြွတဲ့သဘောတော့မဟုတ်ပါဘူးဒါလည်းတက်ကြွတဲ့သဘောပါပဲဆိုတော့တက်ကြွတဲ့ဆိုတာကျွန်တော်ပြောချင်တာကတက်တော့တက်ကြွဒါပေမဲ့မြန်မာနိုင်ငံကိုပြောင်းလဲအောင်လုပ်တဲ့နေရာမှာသူတို့ပြည်ရဲ့ပြောင်းလားထိတ်တိုက်ဒီဖိအားပေးရင်ဆန်တဲ့နေကိုသုံးလားသူတို့မဟုတ်ကျွန်တော်ကသူတို့ကတိုက်ရိုက်ဆက်ဆံပြီးတော့engagement နဲ့သူတို့ပြောင်းလဲဖို့လုံမလားလုံမလားဆိုတာကိုကျွန်တော်အဓိကမေ့လို့ချင်းဖြစ်ပါတယ်
။ဟုတ်ကဲ့ပြောရလို့ရှိရင်တော့သူတို့ဟာဒီ engagement တဲ့နော်မြန်မာနိုင်ငံမှာရှိနေတဲ့ဒီစစ်ဘုတ်ချုပ်တွေကိုပြက်ပြက်သားသား confrontation လုပ်ပြီးတော့သူတို့မြန်မာနိုင်ငံဒီမိုကရေစီရရှိရေးအတွက်ပြည်သူလူထုတွေချမ်းသာကြမှာရေးအတွက်ကိုဆက်လုပ်မယ်လို့သူတို့ရဲ့ဒီ Obama ရဲ့ဟိုဒီအကြံပေးအရာရှိတရားလည်းပဲကျွန်တော်တို့ကိုအရေးအမွဲပြောထားတာရှိတယ်ဆိုတဲ့အတွက်ကြောင့်မလို့အဲ့ဒီအတိုင်းသူတို့ဆက်လုပ်လိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်ယုံနဲ့ယုံကြည်ပါတယ
်ဟုတ်ကဲ့ဥအောင်နေအဲ့ဒီတော့အိုဘားမားဟာဒီမြန်မာနိုင်ငံနဲ့ဆက်ဆံတဲ့နေရာမှာတက်တက်ကြွကြွတော့တက်တက်ကြွကြွပေါ့ဒါပေမဲ့ confrontation လား engagement လားဘယ်လိုသွားမယ်ထင်ပါလဲခင်ဗျာ
ဒီလိုကပထမအချက်ကအခုလက်ရှိအမေရိကန်အစိုးရဒီမြန်မာနိုင်ငံပေါ်မှာထားတဲ့ policy ပေါ့နော်ဒီမြန်မာစစ်အစိုးရကိုဒီအစီအဝိုင်းပေးဆွမှုနဲ့အားရေးယူထားတယ်ဟလာမြန်မာစစ်ကောင်းဆောင်တွေကြောက်ဖန့်ကောင်းဆောင်တွေအမေရိကန်ပြည်သူလာလို့မရအောင်ဗီဇာပေးဆွဟန်တာရတယ်နောက်ဒီကမ္ဘာတန်လို့အာရှဖွံ့ဖြိုးရေးဘဏ်လို့နောက်တစ်ခါဒီနိုင်ငံတကာငွေကြေးရံပုံငွေအဖွဲ့လိုမျိုးကမ္ဘာနိုင်ငံတကာငွေကြေးအဖွဲ့စည်းတွေနဲ့မြန်မာစစ်အစိုးရကိုငွေကြေးချင်းငါချင်းထောက်ပံ့ခြင်းမပြုကိုပေးဆွဟန်တာရတယ်ဟလာနောက်မြန်မာစစ်ကောင်းဆောင်တွေရဲ့နဲ့သူတို့ရဲ့ဒီလက်ပါစီစီးပွားရေးသမားတွေရဲ့ငွေကြေးလုပ်ငန်းတွေကိုလည်းပေးဆွတာတယ်ဆိုတော့ဒီရေးယူမှုတွေကဒီ Congress လက်တော်ကနေပြဋ္ဌာန်းအတည်ပြုထားတာပါဒီသမ္မတဥပမာရောဒုတိယသမ္မတဖြစ်လာမဲ့စီနေတာဂျိုးဘိုင်ဒန်ရောနောက်အခုနိုင်ငံခြားရေးဝန်ကြီးဖြစ်လာမဲ့စီနေတာကလင်တန်ရောသုံးဦးစလုံးကဒီကွန်ဂရက်ဆာပြဋ္ဌာန်းတဲ့မြန်မာနိုင်ငံဆိုင်ဥပဒေတွေကိုသူတို့စီနေတာအထက်လွှတ်တော်မှဘဝမှာကြဲကွာထောက်ခံအားပေးပြီးတော့မဲပေးထောက်ခံခဲ့ကြတာပါဆိုတော့ဒီသမ္မတဥပမာလက်ထက်မှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အမေရိကန်ဆိုရဲ့လက်ရှိ policy တော့ပြောင်းမယ်လို့ကျွန်တော်မမြင်ပါဘူးသို့တော်လည်းတစ်ဖက်မှာဒီ Democratic Party ရဲ့ထုံးစံအတိုင်းပါဗျာသူတို့ကဒီ တန်တမာကြီးရဟိုလှုပ်ရှားမှုပို့ပြီးဦးစားပေးတတ်တယ်။သူပြင်ကုလသမဂ္ဂကိုလည်းပို့ပြီးတော့တရွတ်ကြကြလောက်အောင်သူတို့ဖီအားပေးဆောင်ရတတ်တာရှိတယ်။အခုဆိုလို့ရှိရင်ဦးကျောင်းဆောင်လည်းတွေ့ပါလိမ့်မယ်။အမေရိကန်အစိုးရရဲ့နိုင်ငံရေး policy ကို accounting ပုံမှန်ကဟိုခေါင်းဆောင်2ယောက်ဖြစ်သွားပြီ။တယောက်ကတော့ဒီနိုင်ငံရေးဝန်ကြီးဖြစ်လာမယ့် Senator Clinton နောက်တစ်ယောက်ကအမေရိကန်ပြည်ထောင်စုဆိုင်ရာကုလသမဂ္ဂတန်မာကြီးဖြစ်လာမယ့် Dr. Susan Rice သူကိုလည်းသမရဥပမာကဝင်ကြီးအဆင့်ပြီးသားတယ်ဆိုတော့အမေရိကန်ပြည်ထောင်စုရဲ့နိုင်ငံရေးဝါဒကို accounting ပေါ်တဲ့နေရာမှာအရင်ကလိုနိုင်ငံရေးဝန်ကြီးတယောက်အထက်ကိုပခိုးပြီးပြီး accounting ပေါ်တာမဟုတ်တော့ဘဲနဲ့ဒီဝင်ကြီးအဆင့်ရှိတဲ့ပုဂ္ဂိုလ်နှစ်ယောက်အမျိုးသမီးထိပ်တန်းကောင်းဆောင်နှစ်ယောက်ကိုတောင်းခံပြီးတော့ accounting ပေါ်မှာဆိုတာကျွန်တော်တွေ့နေရတယ
်အဲ့ကုလသမဂ္ဂကိစ္စကိုလည်းကျွန်တော်ဆက်ပြီးမေးချင်ပါဒါပေမဲ့အဲ့ဒါမမေးခင်ဆရာဦးနှောင်အောင်ဥရောပသမဂ္ဂရဲ့2009ခုနှစ်မြန်မာနိုင်ငံပေါ်သဘောထားကဘယ်လိုဖြစ်လာနိုင်ပါသလဲအမေရိကန်ပြည်ထောင်စုလိုပဲတင်းလာနိုင်လားသူတို့မဟုတ်သူတို့တခြားပျော်ပြောင်းတဲ့နည်းနဲ့များနီးလန်းရှာနေအောင်လားခင်ဗျာ
တူကောပြောလို့ရှိရင်တော့အမေရိကန်လိုပြက်ပြက်သားသားရှိမဲ့ပုံသဏ္ဍာန်မရှိဘူးဥရောပသမဂ္ဂမှာဒီအဖွဲ့ဝင်ပေါင်း28နိုင်ငံရှိတဲ့အတွက်ကြောင့်မလို့ဟိုတချို့နိုင်ငံတွေဆိုလို့ရှိရင်တစ်ချိန်ကမြန်မာနိုင်ငံကြီးစစ်အာဏာရှင်တွေကိုပြက်ပြက်သားသားဆန့်ကျင်လာတဲ့နိုင်ငံတွေတချို့မှာတော့မှပျော်ပြောင်းတဲ့မူအထိသူတို့ပြန်ပြီးတော့စဉ်းစားလာတယ်ဆိုတာကျွန်တော်သိရပါတယ်။ဒါပေမဲ့လည်းပဲဟိုချက်နိုင်ငံဟာဥရောပရဲ့ဥက္ကဋ္ဌနေရာကိုယူမယ်။ချက်နိုင်ငံဟာမြန်မာပြည်လူလူတွေဘက်ကနေပြီးတော့လိုက်ပြီးတော့စစ်အာဏာရှင်ပြုတ်ကျရေးကိုဆောင်ရွက်မဲ့နိုင်ငံဖြစ်တဲ့အတွက်ကြောင့်မလို့ကိုကျွန်တော်တို့ပို့ပြီးတော့အားရှိလာပါလေ
ဟုတ်ကဲ့ခင်ဗျာအခုဆက်လက်ပြီးတော့ကျွန်တော်ကုလသမဂ္ဂရဲ့အခန့်ကဏ္ဍကိုကြည့်ကြပါစို့လောလောဆယ်မှာကုလသမဂ္ဂအတီးမှုချုပ်ကမြန်မာနိုင်ငံမှာအလားအလာမကောင်းဘူးဆိုရင်သူမသွားဘူးလို့ပြောပါတယ်တစ်ဖက်ကစဉ်းစားမယ်ဆိုရင်အလားအလာကောင်းအောင်လူရမှာသုတဝံအဲဒီအလားအလာကောင်းမှသွားမယ်ဆိုတော့သူရဲ့အခန့်ကဏ္ဍဘယ်မှာရှိမလဲဆိုတော့အခုလိုဖြစ်နေတဲ့ကုလသမဂ္ဂကိုမြန်မာအရေးမှာပူပြီးတက်တက်ကြွကြွသွားရောက်ဆောင်ရွက်အောင်ဥရောပသမဂ္ဂနဲ့အမေရိကန်ပြည်ထောင်စုကဘလောက်များတိုက်တွန်းလာနိုင်စရာရှိပါလဲကုလသမဂ္ဂမှာဩဇာအာဏာအကြီးဆုံးဖြစ်တဲ့အမေရိကန်ပြည်ထောင်စုရဲ့အနေအထားပြောပါဦးကောင်တယ်ဘလောက်များအမေရိကန်ပြည်ထောင်စုဟာကုလသမဂ္ဂအတွင်းရေးမှုကိုမြန်မာနိုင်ငံကိုသွားဖို့ဆွဲဆောင်နိုင်မယ်ထင်ပါသလဲခင်ဗျာ
ဟုတ်တယ်နော်မြန်မာကဗျာဒီခုနပြောလို့ပေါ့လေဒီမိုကရက်တစ်ပါတီကဒီအထူးသဖြင့်ကုလသမဂ္ဂကိုအားကိုးပြီးတော့နိုင်ငံတကာရေးရာကိစ္စတွေကိုဖြေရှင်းလာဦးဆိုတဲ့အခါကျတော့ဆိုအမေရိကန်ပြည်ထောင်စုအနေနဲ့ကုလသမဂ္ဂလုံခြုံကောင်စီမှာရောချာအဖွဲ့အစည်းတွေမှာပါအမေရိကန်ပြည်ထောင်စုကိုထောက်ခံတဲ့ကောင်များပြားလောင်စီရုံးမယ်ဒီချိန်ထဲမှာပဲအထူးတွင်မှုချက်ကိုလည်းသူရဲ့လှုပ်ရှားမှုတွေပို့ပြီးတော့ထိရောက်မှုရှိအောင်ဆောင်ရွက်ဖို့သူတိုက်တွန်းလိုက်မယ်လို့ကျွန်တော်တို့မျှော်လင့်နေပါဗျာ
ဆိုတော့ဒီနေရာမှာလုံခြုံရေးကောင်စီရဲ့အခင်းအကျင်းကဘယ်လိုဖြစ်လာနိုင်ပါလဲကောင်လေးလုံခြုံရေးကောင်စီမှာအဖွဲ့ဝင်တွေအပြောင်းလဲလှုပ်လာမှာလဲရှိနေရဲဆိုတော့
လုံခြုံရေးကောင်စီမှာကဒီထုံးစံအတိုင်းပေါ့နော်ဒီဒီဇင်ဘာ31ရက်နေ့ဆိုလို့ရှိရင်အဖွဲ့အလှည့်ကျအဖွဲ့ဝင်၅နိုင်ငံထွက်ပြီးတော့အသစ်နိုင်ငံ၅နိုင်ငံဝင်ပါကိုဆိုတော့ထွက်သွားမဲ့နိုင်ငံတွေထဲမှာမြန်မာစီးအစွားကိုထောက်ခံတောင်းပူပေးနေတဲ့တောင်အာဖရိကတို့အင်ဒိုနီးရှားကိုပါသွားတယ်ဗျပါသွားပြီးတော့သိဝင်လာမဲ့၅နိုင်ငံမှာကြာတော့မြန်မာရေးကိစ္စကိုစိတ်ဝင်စားတဲ့နိုင်ငံတွေကြီးပဲအဲမှာဩစတြေးလျနဲ့တူရကီဆိုရှင်ဥရောပသမဂ္ဂလာမယ်နောက်မက္ကဆီကိုဆိုလို့ရှိရင်လက်တင်အမေရိကလာမယ်နောက်အာဖရိကတစ်ကယူဂန်ဒါလာမယ်နောက်အာရှတစ်ကဂျပန်လာမယ်ဆိုတော့2009အတွက်လုံခြုံကောင်စီအခင်းအကျင်းကိုကျွန်တော်ကြည့်တဲ့အခါကြာတော့မြန်မာရှိအစိုးရဘက်ကနေရပ်မဲ့နိုင်ငံက၄နိုင်ငံပဲရှိတယ်တရုတ်ကရုရှားရဲ့ဒီနိုင်ငံလစ်ဗျာတနက်စတဲ့နိုင်ငံကမြန်မာရေးကိစ္စကိုစိတ်ဝင်စားပြီးတော့မြန်မာနိုင်ငံပြည်ထောင်စုကိုလုံခြုံကောင်စီအားပါဝင်ဖြည့်ဆင်းတဲ့လို့သဘောထားရှိတဲ့နိုင်ငံတွေဖြစ်နေ
ကျွန်တော်တို့တို့တုတ်မေးခွန်းတစ်ခုနောက်ဆုံးမေးချင်ပါတယ်နိုင်ငံရေးသမားတွေဟာဘီဒင်ဆီယာမဟုတ်ပေမဲ့အခုစစ်အစိုးရ2010မှာရွေးကောက်ပွဲလွတ်ဖို့သူတို့လမ်းပြမြေပုံတိုင်းဆိုပြီးသူတဆုနေပါတယ်ဒါပေါ်အမျိုးသားဒီမိုကရေစီဖော်ကလက်မခံဘူးဒီရွေးကောက်ပွဲမလုပ်ခင်လုပ်မယ်ဆိုရင်ဖွဲ့စည်းပုံအကြောင်းကိုသူတို့ညှိနှိုင်းပါဆွေးနွေးပါဆိုပြီးတောင်းဆိုထားပါတယ်နိုင်ငံတကာကလည်းတော်တော်များများပေါ့လေဒီဟာကိုသဘောတူလက်ခံပြီးတော့ထောက်ခံကြတာတွေ့ပါတယ်ဆိုတော့ဒီ2009ခုနှစ်အတွင်းမှာဖြစ်လာမဲ့လှုပ်ရက်တွေဟာနိုင်ငံတကာဖိအားတွေဟာအဲ2010ရွေးကောက်ပွဲကိုစစ်အစိုးရစစ်တမ်းကလုပ်မဲ့ကိစ္စကိုသွေးဖြီအောင်တနည်းမဟုတ် NLD နဲ့ဆွေးနွေးလာအောင်ဆွဲဆောင်နိုင်စွမ်းရှိလိမ့်မယ်လို့ထင်ပါလားခင်ဗျာဥအောင်နေမယ်လို့သဘောပါခင်ဗျာခက်တူတူ
ဟုတ်ကျွန်တော်အဲ့ဒါမျှော်လင့်ပါတယ်မျှော်လင့်ပါတယ်ဆိုတော့အခုကျွန်တော်တို့သိသလောက်ပါဗျာဒီတရုတ်ကရုရှားပေါ့နော်တစ်ဖက်မှာနာဖာစီးပွားစုကိုအပြင်းထန်ကာကွယ်ပေးနေပြီမဲ့တစ်ဖက်မှာနာဖာနဲ့ဟိုတီးကြဆွေးနွေးတဲ့ခါတိုင်းခါတိုင်းမှာနိုင်ငံအကြီးအကဲတွေကိုလှုပ်ပေးဖို့ပြီးတော့အတိုက်ခံရသူနဲ့ညှိနှိုင်းဆွေးနွေးဖို့ဖွဲ့စည်းပုံရှင်ဥပဒေကိုလည်းကိုအားလုံးလက်ခံတာကိုပြင်ဖို့စသဖြင့်တိုက်တွန်းအကြံပေးတာရှိပါတယ်။ဒါတော်တော်ပြောင်းလဲလာတဲ့ကိစ္စပါ။လွန်ခဲ့တဲ့3နှစ်ကိုပြန်ကြည့်တရုတ်နဲ့ရုရှားမျက်ပြိုးလေးရှိတာမြန်မာနိုင်ငံကြီးဟာပြည်ရင်းရေးသားဖြစ်တယ်သူတို့နဲ့ဘာမှမဆိုင်ဘူးလို့ပြောနေကြပါ။အခုထက်ထိကသူအကြံပေးတဲ့အစီအမံရှိပြီးတော့မလုံမနေရဆိုတဲ့ဖိအားပေးမှုအစီအကိုတော့မရောက်သေးဘူးပေါ့ဗျာ။ဒါပေမဲ့ရှေ့လာမယ့်နှစ်မှာဥရောပသမဂ္ဂနိုင်ငံတွေရောအမေရိကန်အစိုးရကရောနောက်တစ်ခါအခုဆိုရှင်ထိုင်းမှာအစိုးရတည်တက်လာပြီဒီမိုကရက်တစ်ပါတီကဥဆောင်နေဒီမိုကရက်တစ်ပါတီအစိုးရရဲ့သ တော့မြန်မာနိုင်ငံစစ်အစိုးရကိုထားတဲ့သဘောထားလည်းတက်ဆင်အစိုးရနဲ့မတူတာလုံးဝသိကြတယ်။ဆိုတော့ဒီပြားပစ်မှုတွေကလုံရင်းကောင်းစီကိုလည်းမကောက်တရုတ်နဲ့ရုရှားလိုမြန်မာစစ်အစိုးရပေါ်မှာဒီစုံတရားစွမ်းမှုမရှိတဲ့နိုင်ငံတွေကိုပါတက်ရောက်ပါတယ်။ဆိုတော့ဒီတရားမှုတွေကနေပြီးတော့မြန်မာစစ်အစိုးရအနေနဲ့မလွဲမရှောင်တာအပြောင်းအလဲတွေလုပ်အောင်တိုက်တွန်းရရောက်လိမ့်မယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျ။ဟု
တ်ကဲ့ဇာဦးနှွေအောင်ကဘလောက်အကောင့်မြင်ထားပါလဲ2009ခုနှစ်မှာစစ်အစိုးရလမ်းပြမြေပုံအတိုင်းလုံမဲ့2010ရွေးကောက်ပွဲကိုမလုတ်ပါနဲ့အောင် NLD ညှိပါအောင်ဆိုတဲ့သဘောမျိုးနဲ့စစ်အစိုးရကိုဆွဲဆောင်နိုင်ကြမယ်ထင်ပါလားခင်ဗျာဒီ PR ပေးမှုတွေက
PR ပေးနိုင်မယ်ဆွဲဆောင်နိုင်မယ်လို့ကျွန်တော်မြင်ပါတယ် NLD တခုတည်းမဟုတ်ဘဲနဲ့တန်းသာပါတီဒီအပါဝင်ပေါ့လေဒီပါတီရဲ့သဘောထားကိုသူတို့သိချာချာလေ့လာဖို့လိုပါတယ်သူတို့ရဲ့ Constitution ကို review မလုပ်ဘဲနဲ့ဆက်တိုက်သွားနိုင်မယ်ဆိုလို့ရှိရင်တော့နိုင်ငံတကာကခွင့်ပြုဖို့မကောင်းပါဘူးဟိုလိုအပ်တဲ့ဖိအားပေးမှုကိုဆက်လက်ပြီးတော့လိုရမယ်လို့ကျွန်တော်မြင်ပါတယ
်တရရှိမှာခင်ဗျာဒါကတော့နိုင်ငံတကာအဆိုင်အဝိုင်းအနေနဲ့မြမအရေးနဲ့ပတ်သက်ပြီးလှုပ်လာနိုင်တဲ့အလားအလာတွေကိုခံမှန်းခဲ့ရတာဖြစ်ပါတယ်မြမပြည်တွင်းအထူးသဖြင့်မြမပြည်သူတွေဘက်ကရော2009ခုနှစ်အတွင်းမှာဘာတွေလှုပ်လာနိုင်တယ်လဲဆိုတာကိုတော့တရရှိမှာကိုယ်တိုင်ပုံမိုသုံးသပ်တွက်ချက်နိုင်နေမှာဖြစ်ပါတယ်လို့ပြောကြရင်ဂရုဝါအစီအစဉ်ကိုဒီမှာနေကုန်ထလိုက်ပါစီခင်ဗျာ